အမေရိကန်ပြည်ထောင်စုရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဝမ်ဒီရှာမန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့ဟာလာမယ့်တနင်္ဂနွေနေ့မှာတရုတ်နိုင်ငံမှာတွေ့ဆုံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Netbright ကမနေ့ကပြောပါတယ်နိုင်ငံအစိုးရတွေအကြတင်းမာမှုတွေမြင့်တက်နေချိန်မှာအဲ့ဒီလိုတွေးဆကြမှာဖြစ်ပါတယ်။နောက်အခါမှာအစ်မြင့်ခေါင်းဆောင်တွေတွေးဆကြဖို့အတွက်ဒါဟာပထမခြေလှမ်းဖြစ်တယ်လို့သုံးသပ်သူတွေကရှုမြင်နေကြတာပါ။တောင်တရုတ်ပင်လယ်အတွင်းတရုတ်အစိုးရရဲ့ရန်စားတဲ့လုပ်ရတွေဟာဒီခီးစဉ်ရဲ့အစီအစဉ်မှာထိတ်ဆုံးကရှိနေတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။နောက်ပြီးတော့တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတချို့အကြားအငင်းပွားမှုတွေဖြစ်ပေါ်နေပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်းဆောင်တွေကလိုက်နာပေးဖို့မိမိတို့အစိုးရကတောင်းဆိုထားကြောင်းအမေရိကန်ပြည်ထောင်စုရဲ့အရှိတောင်အာရှဆရာဒါရိုက်တာဟန်ရီတာလီဗင်ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာမတရားထိမ့်သိမ်းခံရတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပေးရေးအကြမ်းဖက်ဖိနှိပ်မှုတွေရပ်တန့်ရေးနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်မြန်မာစစ်ကောင်းဆောင်တွေကိုဖိအားပေးရေးအတွက်အာဆီယံအသင်းကြီးကိုအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေနဲ့အစိုးရထိပ်ပိုင်းအရာရှိတွေကတောင်းဆိုနေကြောင်းလည်းပြောပါတယ်။အမေရိကန်အာဆီယံမိတ်ဖက်ဆက်ဆံရေးဗီဒီယိုအွန်လိုင်းကဆွေးနွေးပွဲမှာအဲ့ဒီလိုတောင်းဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။